ဇီကာဗိုင်းရပ်စ်ပိုးနံပါတ်သက်ပြီးရေဘော်အစီအွေတက်ကိုကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတနင်္လာနေ့မှလုပ်ဖို့စီစဉ်ထားပါတယ်။ချိန်ကနေတဆင့်ဖြစ်တဲ့ဗိုင်းရပ်စ်ပိုးဟာစိုးရိမ်စရာကောင်းလောက်တဲ့နှုံနဲ့ပြန့်နှံ့နေတယ်လို့ WHO ညွှန်ကြားရေးမှူးကပြောလိုက်ပြီးတဲ့နောက်အခုလိုရေဘော်အစီအွေလုပ်ဖို့စီစဉ်ထားတာပါ။အမေရိကတိုက်ကလူသန်းပေါင်းများစွာဒီရောဂါပိုးတင်ထားနိုင်ခြေရှိတယ်လို့ WHO ကသတိပေးထားပါတယ်။ဇီကာဗိုင်းရပ်စ်ပိုးပြန့်နှံ့တာနှိပ်ကွေးသွားစေဖို့နဲ့တားဆီးဖို့သမရိုးကြရောသမရိုးကြမဟုတ်တဲ့နည်းလမ်းတွေကိုပါသုံးပြီးတော့တာဝန်ရှိသူတွေလုပ်ဆောင်နေပါတယ်။မိုးကင်းစကလေးငယ်တွေမှာပါလာတဲ့ချိုးရင်းချက်တွေဟာဒီရောဂါပိုးနဲ့ဆက်စပ်နေပါတယ်။ Honduras နိုင်ငံမှာ virus ပိုးဖြစ်စေနိုင်တဲ့နေရာအရင်းမြစ်တွေကိုမှိုင်းတိုက်တဲ့ကားတွေနဲ့နှိမ့်နေနေပါတယ်။ဒါပြင်ကိုဝန်ဆောင်မိခင်တွေကိုပညာပေးလှုံ့ဆော်တဲ့လုပ်ငန်းတွေကိုလည်းလုပ်နေပါတယ်။ဒီ virus ပိုးကြောင့်တချို့မိုးကင်းစကလေးငယ်တွေရဲ့ဦးခေါင်းအရွယ်စားသေးငယ်နေတယ်လို့အုံနှောက်အရွယ်စားဟာလည်းပုံမှန်ထက်သေးငယ်သွားတယ်လို့ဆရာဝန်တွေကပြောပါတယ်။ El Salvador တာဝန်ရှိသူတွေကတော့ Zika virus ပိုးသေဆောင်နိုင်ခြေရှိတဲ့ပိုးလောက်လန်းတွေကိုငါးတွေကစားပြစ်အောင်လုပ်ပြီးတော့ရှင်းနေပါတယ်။ El Salvador နိုင်ငံမှာ Zika virus ပိုးမပြန့်ပေါ်အောင်လုပ်တဲ့အဲ့ဒီနည်းလမ်းကိုတခြားနိုင်ငံတွေမှာလိုက်လို့မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Zika virus ပိုးပြန့်နှံ့နေတဲ့ Brazil လိုနိုင်ငံမျိုးတွေကိုခီးမသွားကြဘူး။ American ရောဂါပိုးထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကကိုယ်ဝန်ဆောင်မိခင်တွေကိုသတိပေးထားပါတယ်။